Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာတော်ရရှိနေပျော်ရွှင်နိုင်ကြပါစေခင်ဗျာ။ဒီအမေရိကန်တန်ရဲ့2019ခုနှစ်စက်တင်ဘာလ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30 40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါ။
မင်္ဂလာပါရှင်ကျမရခင်မျိုးတပ်ပါဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်တဲ့အတူကြီးညာပေးမှာပါတာလီဘန်တွေချင်းချောက်မှုကြားကပဲအောင်မြင်ပြီးဆုံးသွားတဲ့အာဖဂန်ရွေးကောက်ပွဲမှာမဲပေးတဲ့အရေးအတွက်ကတော့နည်းနေပါတယ်ရွန်ဂျာရေးကင်တွေဖြစ်ရှင်းရမှာနိုင်ငံတကာရဲ့တစ်ဖက်သက်ဖိအားပေးမှုကိုလက်မခံမဲ့ဘင်္ဂလားဒေ့ရှ်နဲ့သဘောတူထားတဲ့အတိုင်းအတာလုပ်မယ်လို့84ချိန်မြောက်ကုလထရီနီလာကမာမြန်မာဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံကနေရက်ဆွန့်ခွာသူတွေအရေးအာဆီယံနိုင်ငံတွေကထိထိရောက်ရောက်လှုပ်ဆောင်ဖို့ကုလသမဂ္ဂပြည်မှုချုပ်ကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့နိုင်ရီပိုင်းလေးမှာပဲကုလသမဂ္ဂအထွေထွေညီလာခံမှာပြည်ထောင်စုဝန်ကြီးဦးကျော်တင့်စွေမြန်မာနိုင်ငံနဲ့ပတ်သက်လို့မေးခွန်းပြောကြားသွားပါတယ
် Our priority now is to expedite repatriation and to create a more conducive environment
ဒီအကြောင်းနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းချက်ကိုသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်စတာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့တင်းနေရီမနက်ခင်းနောက်ဆုံးရနိုင်ငံတော်သတင်းတွေကိုဒေါက်ကင်မျိုးတက်နဲ့မတ်တင်ဂီထိုက်တို့ပြောပြပေးပါအောင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေရဲ့ချင်းချောက်မှုတွေကြားကကျင်းပတဲ့စနေနေ့တမလရွေးကောက်ပွဲအတွင်းလုံခြုံရေးရအခြေအနေသိပ်ဆိုးဆိုးဝါးဝါမကြုံတွေ့ရပေမဲ့မဲလာပေးသူအရေးအတွက်ကတော့နည်းနေပါတယ်နိုင်ငံတော်ဝန်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးဖြစ်ပွားတဲ့အကြမ်းဖက်မှုတွေအထူးသဖြင့်ပောက်ကွဲမှုအငယ်စားလေးတွေကြောင့်အရသာ၄ဦးနဲ့လုံခြုံရေးတပ်သား၃ဦးနဲ့မနေ့တေဆုံးခဲ့ရပြီးအရသာထိခိုက်ဒဏ်ရာရမှုက50ကျော်ရှိနေပါတယ်။ဒါဟာအရင်ရွေးကောက်ပွဲတွေကျင်းပချိန်နဲ့အာဖဂန်မှာနေစဉ်ကြုံတွေ့နေရတဲ့အကြမ်းဖက်မှုတွေနဲ့ဆိုင်းတော့ပြောပလောက်အောင်အရေးအတွက်ကမများလာပါဘူး။မဲရလတ်တွေကိုတော့လာမယ့်သတင်း၃ပတ်လောက်မှာကြေညာနိုင်မယ်လို့ IEC အာဖဂန်လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မဲလာမပေးပဲတပိတ်မှောက်ဖို့ပြောတဲ့တာလီဘန်တွေကတော့အခုလိုမဲပေးသူအရေးအတွက်နှေးပါနေတာဟာသူတို့အောင်မြင်မှုအဖြစ်ရွေးကောက်ပွဲမဲယုံတွေပိတ်သွားချိန်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်လူလူရွေးကောက်ပွဲမှာဝင်မပါတာဟာနိုင်ငံခြားသားတွေစီကအမိန့်ပေးတာကိုလက်မခံဘူးဆိုတာနဲ့သူတို့လာရောက်သိမ်းပိုက်တာကိုလက်မခံဘူးဆိုတာကိုနောက်တစ်ချိန်ပြသလိုက်တာဖြစ်တယ်လို့လည်းတာလီဘန်ကြေညာချက်ထဲမှာပေါ်ပြထားပါတယ်။
အီရန်နိုင်ငံကပြီးခဲ့တဲ့ဇွန်လတုန်းကဖမ်းဆီးခဲ့တဲ့ဗြိတိန်အလန်တင်သင်းမော့ဟာစနေနေ့အစောပိုင်းမှာတော့အရက်စော်ဘွားများပြည်တော်စုဒူဘိုင်းမှာဆက်ကပ်ခဲ့ကြောင်းသင်းမော့ခုံပေါင်းရာလမ်းကြောင်းကိုခြေရခန့်တဲ့ website တွေနဲ့သတင်းတောက်တွေကပြောပါရယ်အီရန်နိုင်ငံဘန်ဒါအာဘတ်စ်မှာနှစ်လကျော်ကြာထိတ်သိမ်းခံခဲ့ရတဲ့စတီနာအင်ဖီရိုသင်းမော့ကအီရန်စစ်ကမ်းကနေတောက်ကြနေကစတင်ထွက်ခွာလာခဲ့ပြီးစနေနေ့အစောပိုင်းမှာဒူဘိုင်းကမ်းလွန်ကိုရောက်ရှိလာတာဖြစ်ပါရယ်စတီနာအင်ဖီရိုတင်ဘောဆက်ကလာတာကိုတင်ဘောခုမမှုခြေရခန့်တဲ့ website တွေကလည်းဖော်ပြကြပါတယ်။အီရန်ကနေလွတ်လာပြီးတဲ့နောက်တင်ဘောဝန်ထမ်းတွေအလုံးဘေးကင်းပြီးစိတ်သက်တက်ကြွနေကြောင်းစတီနာဘော့တင်ဘောကိုပိုင်တဲ့ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Eric Hanne ကမီဒီယာတွေကိုအစောပိုင်းမှာပြောဆိုထားပါတယ်။သူတို့မိသားစုတွေနဲ့ပြန်ဆုံနိုင်ဖို့စီစဉ်ပြီးဖြစ်ကြောင်းလည်းသူကပြောပါတယ်ရှင
်။ American သမ္မတ Donald Trump ရဲ့ယူကရိန်းဆိုင်ရာအထူးကိုယ်စားလှယ်ခတ်ထဗော်ဂါဟာတောက်ကြံနေကရာဇူးကနေနှုတ်ထွက်သွားတယ်လို့အစိုးရနဲ့နီးစပ်သူတွေရဲ့ပြောကြားချက်တွေကိုကိုကပီအမေရိကန်သတင်းတွေမှာဖော်ပြပါတယ်။ဗော်ဂါဟာတောက်ကြံနေကနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တွေ့ဆုံပြီးမှသူရာဇူးကနေနှုတ်ထွက်သွားတာလို့သတင်းတွေမှာဖော်ပြပါတယ်။ဒီသတင်းအတည်ပြုနိုင်မှုနိုင်ငံခြားရေးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမယ့်အခုချက်ချင်းတော့အကြောင်းမပြန်သေးပါဘူး။သမ္မတထရမ်ကိုတရားဆွဲဆိုနိုင်မှုအတွက်စုံစမ်းစစ်ဆေးမှုတွေဖြစ်လာစေတဲ့အတွင်းသတင်းပေးကတိုင်ကြားတဲ့အထက်မှာဗော်ဂါရဲ့နာမည်ကိုဖော်ပြထားတာပါ။သမ္မတထရမ်ရဲ့ကိုရေးရှင်နဲ့ရူဒီဂူလီယန်နီနဲ့ယူကရိန်းရာရှိရေးကြားတွေ့ဆုံမှုအတွက်သူကအကူအညီပေးခဲ့တယ်လို့လည်းအတွင်းသတင်းပေးကပြောပါတယ်။ဒါအပြင်သမ္မတထရမ့်ဟာယူကရိန်းသမ္မတနဲ့ဇူလိုင်25ရက်နေ့တယ်လီဖုန်းဆက်သွယ်ပြောကြားရမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့သားဟန်တာတို့ပေါ်မှာစုံစမ်းစစ်ဆေးပေးဖို့ပြောဆိုခဲ့ပြီးဒါဟာ2020ရွေးကောက်ပွဲမှာသမ္မတထရမ့်ရဲ့ Democratic Party ဝင်ပြိုင်ဖက်ဖြစ်တဲ့ဘိုင်ဒန်အတွက်အလားအလာကိုထိခိုက်စေနိုင်တာလည်းဖြစ်ပါတယ်။
ဟောင်ကောင်ကျွန်းမှာတောင်းနဲ့ချီတဲ့ဆန္ဒပြသူတွေဥယျာဉ်တစ်ခုအနီးငင်းကြမ်းစွာချီတက်ခဲ့ကြပြီးတဲ့နောက်မှာတော့အုတ်ခဲတွေဓာတ်စီပလင်းတွေကိုမီးရှို့ပစ်ပေါက်ခဲ့ကြတဲ့ ကျန်းတန်းတဲ့ဆန္ဒပြသူတချို့ကိုတော့ရဲတပ်ဖွဲ့ကမျက်ရည်ရိုးပုံနေမိသက်ပိုက်တွေအသုံးပြုလူစုခွဲခဲ့ရပြီးရဲနဲ့ဆန္ဒပြသူတချို့ကြားစနေနေ့ညကပြစ်ပခါတွေဖြစ်ခဲ့ပါတယ်။အမ်ဘလဲလာမူဗ်ပင့်ငါးနှစ်ပြည့်အထိမ်းအမှတ်နဲ့လူထုစုဝေးခဲ့ကြတာပါ။ဒီမိုကရေစီရဲ့လှူလာတဲ့ထီးလှုပ်ရှားမှုကမအောင်မြင်ခဲ့ပေမဲ့လို့လေဒီကနေ့ဟောင်ကောင်ကျွန်းကဆန္ဒပြပွဲတ ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကတော့ဒီနေ့ပြည်မှာနာဆင်ရဖို့ရှိပါတယ်။လွတ်တော်အပြင်ကပန်းချံတစ်ခုတည်းလူပေါင်းတောင်းတဲ့ချီဆူဝေးခဲ့ကြတာပါ။ဒါပေမဲ့လူအနေငယ်ကတော့အဆောက်အုံတစ်ဖက်ကလမ်းမကြီးပေါ်မှာနေရာယူခဲ့ကြပြီး Max တွေ့တတ်ထားတဲ့ကြမ်းတမ်းတဲ့တက်ကြွလှုပ်ရှားသူတချို့ကအုတ်ခဲတွေနောက်ဓာတ်စီပလင်းနဲ့မိရှုပ်ပြီးဘ호အစိုးရယုံနဲ့အနီကိုပြစ်ပေါက်ခဲ့ကြပါတယ်။ရဲတပ်ဘက်ကမြေယိုပုံနဲ့မိတပ်ပိုက်တင်တဲ့လူစုခွဲခဲ့ပြီးတဲ့နောက်မကြခင်မှာပဲလူစုကွဲသွားပါတယ်ရှင်။
American တဲ့ မနက်ဖက် မြန်မာဘာသာအစီအစဉ်တွေကို မနက် 6:00 ကနေ 8:00 အထိ လိုင်းဒိုမီတာ 24 kHz 12133 လိုင်းဒိုမီတာ 40 kHz 8133 လိုင်းဒိုမီတာ 51 kHz 5805 နဲ့ လိုင်းဒိုမီတာ 190 kHz 1905 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုကင်တွယ်ဖြေရှင်းရမှာနိုင်ငံတကာရဲ့တစ်ဖက်ဖက်ဖိအားပေးမှုတွေကိုလက်မခံဘဲဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အတိုင်းအတာလှုပ်ဆောင်သွားမှာဖြစ်တယ်လို့84လေးချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကပြောကြားခဲ့ပါတယ်။
and to create a more conducive
အစိုးရရဲ့လက်ရှိဦးစားပေးလုပ်ငန်းဟာနေရဆုံခွာသူတွေကိုစီစစ်ပြီးတော့ပြန်လည်လက်ခံရင်းနဲ့ပြန်ရောက်လာသူတွေအတွက်ကောင်းမွန်တဲ့ဝန်ကျင်ကိုဖန်တီးပေးရပဲဖြစ်တယ်လို့လည်းပြောပါတယ်။ဒီအတွက်ကျွန်တော်တို့ဟာ Bangladesh UNDP UNHCR နဲ့အာဆီယံမိတ်ဆွေတွေအပြင်စေတနာရှင်တွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောကြားသွားတာပါ။ဒီလောက်ရကိုဟန်တားဖို့နဲ့ဒုက္ခရောက်နေသူတွေကိုအမျက်ထုတ်ဖို့အတွက်ဖြတ်လို့ဖြည့်ဆည်းလောက်ရတွေလည်းရှိနေတယ်လို့ဦးကျော်တန်ဆွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းလက်မှတ်ရေးထိုးထားတဲ့အတိုင်းနေရဆန့်ခွာသူတွေကိုပြန်လည်လွှဲပြောင်းပေးဖို့အတွက်တောင်းဆိုလိုက်ပြီးပြန်ရောက်လာသူတွေကိုဥပဒေနဲ့အညီနိုင်ငံသားစီစီရေးကပ်ပြားတွေ NPC ကပ်ပြားတွေကိုထုတ်ပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ပြည်ပကမျှတခြင်းမရှိတဲ့အကြက်ကိုင်းမှုတွေကိုအရေးယူတုံ့ပြန်မှာမဟုတ်ဘူးလို့လည်းသူကပြောကြားလိုက်ပြီး ICC ကအရေးယူဖို့အားထုတ်မှုနဲ့ပတ်သက်ပြီးလဲ ICC ဟာမြန်မာနိုင်ငံပေါ်မှာတရားစီရင်ပိုင်ခွင့်မရှိဘူးလို့ပြောပြီးဝန်ကြီးကပယ်ချခဲ့ပါတယ်
။မြန်မာနိုင်ငံတွင်းကအတင်းအဓမ္မမောင်းထုတ်ခံရတဲ့လူပေါင်းများစွာအရေးနဲ့အခြေခံစစ်မြစ်ကိုဖြည့်ရှင်းနိုင်ရေးအရှိတောင်အရှာနိုင်ငံများအသင်းအာဆီယံဘက်ကတက်ကြွထိရောက်စွာဆောက်ရွက်ဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကစနေနေ့မှတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံအတွင်းကုလသမဂ္ဂအတွင်းမှုချုပ်နဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံဝန်ကြီးများစနေနေ့ကတွေ့ဆုံခဲ့ကြတာမှာအတွင်းမှုချုပ်ကအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်။ဒုက္ခသည်တွေနဲ့နိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအနေနဲ့လွတ်လပ်မှုတရားမျှတမှုနဲ့ငြိမ်းချမ်းမှုရှိတဲ့အခင်းချင်းမျိုးနဲ့သူတို့ရဲ့အခွင့်အရေးတွေကိုအပြည့်အဝလေးစားမှုရှိတဲ့အခြေအနေမျိုးမှာဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်နဲ့ဌာနီပြန်နိုင်ဖို့လိုအပ်ကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ကအလေးထားပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှထွက်ပြေးခိုလုံနေရတဲ့ဒုက္ခသည်တွေကြားမှာယုံကြည်မှုတည်ဆောက်နိုင်ရေးအတွက်ပိုပြီးအထက်ဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့လဲအတွင်းမှုချုပ်ကထပ်လောင်းပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာမွတ်စလင်တွေကိုရည်ညွှန်းတာဖြစ်ပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုသုံးစွဲမထားပါဘူး။ဒုက္ခသည်တွေဌာနီပြန်ရေးမပြေလည်စေတဲ့အဓိကအချက်တစ်ခုကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိစ္စလည်းပါဝင်ပါတယ်။ဒုက္ခသည်တွေကရိုဟင်ဂျာအဖြစ်အသိမှတ်ပြုဖို့တောင်းဆိုနေတဲ့တစ်ချိန်တည်းမှာပဲမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပါဘူးရှင်။
မြန်မာနိုင်ငံမှာအကျဉ်းဖက်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတဲ့အတွက်ခီးတော်သတိပေးချက်ထုတ်ပြန်ထားတဲ့ American ပြည်ထောင်စုလိုပဲ Britain, Australia နဲ့ Canada နိုင်ငံတွေကလည်းသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံကမြို့ကြီးတွေအထူးသဖြင့်ရန်ကုန်၊နေပြည်တော်နဲ့မန္တလေးမြို့တွေမှာလုံခြုံရေးအထူးသတိရှိကြဖို့မြန်မာနိုင်ငံဆိုင်ရာ American တန်ရုံးကစက်တင်ဘာလ25ရက်ရက်စွဲနဲ့သတိပေးချက်ထုတ်ပြန်ထားတာပါ။ဒါဒီသတိပေးချက်ထဲမှာစက်တင်ဘာ26 အောက်တိုဘာ16နဲ့26ရက်တွေမှာနေပြည်တော်ကိုတိုက်ခိုက်လာနိုင်ခြေရှိပြီးနောက်လာမယ့်လတွေမှာနေပြည်တော် Yangon Manli Murigo, Taka Lawes, Sushi, Sred, Rin, Patepi, Yamalung, Taporiga, Songzan Sissi, Nijang Popia, Tara Pippi, Yamaning and Nijang, American and Dari Pirin, Tarin, Nasim, and Lungjuin, Tishipo, Taiton Tarama, Dini, yet do it, my Pajam, Taka Mupinanis, Rado, Dijamati, Adalu, Settlement, and Sachoya, Tadabrini, Tungale, Pataka, Muma, Mapipwangabu, Yamaning and Yetapo, Yogun, Yemuji, Mu, to Sugar, Lungjuin, Taporiha, Pomantai, Luatago, Season Sanya Nibare. Media Rigo Piobari, can you run a printing token at Jampija to them or Ditaka Muria, Bonqua Taka Mupina in Delu Piobari?
Iran Suya Pekka Pantare, American and that Ugo, Bian Lopima, Iran and Taiwanji, Mohammed Javet Zare Nine, American Sayo Kuma, Seku Nire, Iran Tamago, Toya, Twisson Quim Pimelo, American and Taiwanji Tanaka, Snini Mapio Sulai Bari. American was young then, and Jai Wenji, Sarim Net, the Chai Iran Suya, Dawn Shitri, and Nine, Kuna Tamka, Tanacho, Nito White, Ganta area, where Dwakun Yatara Pippi, Ki Dwala Quingu, Dinin Jenja, Ganta Kantara Pippalish.
Direct from Washington, the voice of America.
ထိုင်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မြူးတင်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတန်ခင်မှာဆက်သွယ်မေးမြန်းချက်တပုတ်ကိုရင်ဆုံးတင်ဆက်ချင်ပါတယ်တွန်လာရှင်များခင်ဗျာနယူးယောက်မြို့မှာကျင်းပနေတဲ့86လေးကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာကုစားလေအဖွဲ့ခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းစွေကကျွန်တော်တို မေးမြန်းကြည့်တဲ့အခါသူကအခုလိုစပြောပါတယ
်တော်စုမြို့ကြီးကျော်တင်စီပြောတော့လေကိုကျွန်တော်တို့ခေါင်းစဉ်ရပြောမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုပြောင်းလဲရေးဆိုင်ရာပြီးတော့လက်ရှိမှာ2019ခုနှစ်ပြည်ထောင်စုပြည်ပြင်ဆင်ရေးလှုပ်ဆောင်နေတာတွေကံတူသားပြန်လည်ပြည်내ရေးနဲ့ပတ်သက်လို့လုပ်နေတာတွေဂျင်းကြီးနဲ့ပတ်သက်ပြီးတော့လုပ်နေတာတွေအဲ့ဒါတွေအပြင်တော့ဒီခိုင်ပြည်နယ်ရေးကိစ္စကိုတော့အချင်းတော်တော်လေးယူပြီးတော့ပြောသွားပါတယ်ဒါကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အဓိကပြောသွားတဲ့အကြောင်းအရာတွေလို့ပြောရမှာပါဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီရခိုင်ပြည်နယ်အရေးကိစ္စကအဓိကပြောသွားရဆိုတော့လေဘယ်လိုအကြောင်းအရာတွေများပြောသွားတာပါလဲ
ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်ရင်တော့ကျွန်တော်တို့စောပိုင်းမှာမျှော်လင့်ထားတဲ့အတိုင်းပါပဲအစိုးရအနေနဲ့ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်လို့လှုပ်ဆောင်နေတာဒီထွက်ပြေးသွားတဲ့ဒုက္ခတွေကိုပြန်လည်လက်ခံရေးအဲဒါဘင်္ဂလားဒေ့ UNDP ရေးစီယာ RCN နဲ့နိုင်ငံတကာစတဲ့အပြင်ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေဒါကတော့ဆက်စပ်ယူဆောင်တဲ့ဘူကွန်ပြူဖွဲ့စည်းထားတာကိုပြန်ရကွန်ဆင်ဖွဲ့စည်းထားတာအဲ့လိုကိစ္စတွေကိုပြောသွားပါလေပြောသွားပြီးရဲ့နောက်မှာတော့ဒီဒုက္ခတွေတွေပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာတနိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်တွေတိုင်းတို့ကိုရည်ကြည့်တယ်ဆိုတော့ကိုရောစုဝင်ကြီးဦးကျော်တင်စေတာထက်ပြောပါလေအဲ့ဒီသဘောတူညီချက်တွေပေါ့လေအဲ့ဒီသဘောတူညီချက်ဆိုတဲ့နေရာမှာ2019ခုနှစ်နိုဝင်ဘာလဆိုတာမျိုးလနဲ့နှစ်နဲ့အတိအကျပြောပြီးတော့အဲ့သမတ်ထူထားတဲ့သဘောတူညီချက်ကဒုက္ခတွေတိုင်းလက်ခံရေးကိုလုပ်တင်နေအဲ့ဒီအတိုင်းပဲလိုရမယ်ဆိုတော့ကိုပြောပါတယ်ဒါအပြင်ဒီဒုက္ခတွေပြန်လက်ခံတဲ့နေရာမှာပြန်လာခြင်းနေတဲ့ဒုက္ခတွေရဲ့ကအထူးထောက်ပြသွားတာကတော့အဲ့ဒီဒုက္ခတွေ400လောက်ကပြန်ပြင်နေဆိုတဲ့ဟာကိုပြန်ပို့ပြီးဖို့ဆိုပြီးတော့ပြန်ပို့ပေးရလုံဆောင်ဖို့ဆိုပြီးတော့ဒီနေ့ဒီကိုတောင်းဆိုသွားတာတွေ့ရပါတယ်ဒီတစ်ခါဒုက္ခတွေတွေကိုဒီနိုင်ငံသားပြည်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့လည်းလက်ရှိနိုင်ငံသားဥပဒေကလုပ်သွားမယ်ဒီကျွန်တော်တို့ NVC လို့ကြီးကြတဲ့ကပြားပေါ့ဒီ NVC လုပ်ငန်းစဉ်နဲ့ဆက်လုပ်မယ်အဲ့ဒါမှသူပြောသွားတာကဒီ NVC ကပြားဒီအမေရိကန်ပြည်ထောင်စုမှထုတ်ပေးတဲ့ဒီအငြင်းတန်းနေထိုင်ခွင့်အတိမတ်ပြုကပြားတွင်းကြတဲ့အတူတူပဲဆိုတော့ဘယ်လိုသူထည့်ပြောသွားတာမှတ်သားမိပါတယ်ဒီခါဒီအာဆာရဲ့ကျင်းကြောင်းမှုဂျာကပဲသူ300လောက်ပြန်ရောက်လာပြီးသူတို့ဘဝကြီးပြန်ပြီးတော့စတင်နေပြီဆိုတော့ကိုလည်းထည့်ပြောသွားပါတယ်အဲ့ဒီတော့ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကဖိအားပေးတာတွေရှိနေတယ်ဒီနဲ့ဖိအားပေးတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်အစိုးရအနေနဲ့ကဒါလေးကိုဟိုလက်ခံသွားမှာမဟုတ်ဘဲနဲ့ခေါင်းခေါင်းကနေပုံပေါ်နဲ့တုံ့ပြန်သွားမယ်ဆိုတဲ့ဟာကိုလည်းအဲ့ဒီသဘောမျိုးလေးပဲပြောရတဲ့ဒီကျွန်တော်မှတ်သားလိုက်တဲ့အထက်မှာတော့ဒီမြန်မာနိုင်ငံရဲ့အခြေခံဥပဒေကပြည်သူ့လုံလောက်မှုရှိတဲ့အခြေခံဥပဒေတခုမဟုတ်ဘူးဆိုတဲ့တကားသူပါပါလေပြီးတော့အခြေခံဥပဒေပြင်ဆင်ရေးတော်မှလက်ရှိလုံဆောင်တာတွေထည့်ပြောသွားပါတယ်အရှိပိုင်းမှာပေါ့နော်နောက်တစ်ခါဒီရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ကိစ္စအပြင်မှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုလည်းပဲဟလာကော်မရှင်တွေဖွဲ့စည်းလို့ဆွဆွဲစစ်နေတာရှိသေးတယ်။ဒါအပြင်မြန်မာတပ်မတော်ကလည်းပဲ2019ခြေကဥပဒေအရပေးရထားတဲ့လုပ်ပိုင်ခွင့်အောက်မှာစစ်တရားစီရင်ရေးရစစ်ကုန်လုံးတည်ပြီးဆွဆွဲတာတွေလုပ်နေတယ်။ဒီဆွဆွဲစစ်မှုတွေရဲ့ရလဒ်တွေကိုလည်းပဲစောင့်မှာဆိုပြီးပြောတော့မျိုးရှိပါတယ်။ Enggan apa dia ni amalai beri, ala ICC gas mesti sini kagul lebel, letak mana muda tu. Satu hari dekat kuda nama kah, jalan sapu ye kuelu, kuda nama kah jenaru, di sana lede, semua sesuatu kuelu, hari gah lusam gah itu di jari kuelu de, tangguh de, nama suan lemak hamun suan, ada kuelu de, lini teh di dua dua lagi barang mana.
Okay, good job. Then, when you go to the Chadiga, Suya Baga, Poman, Chipani, Chem, you, Vela, Bana, Tujamu, Shibale.
Chipati, the Joseph, the Dunya, 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 the Dunya,
the Dunya, the Dunya,
the Dunya,
ဒီရဲ့ဒီနေ့ကိုလည်းမနေ့ကအစီအစဉ်လေးကိုစပီးတင်ဆက်နေပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးတုံးသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာပြည်သူတွေနိုင်ငံအရေးကိုဘယ်လောက်စိတ်ဝင်စားသလဲဆိုတာရွေးကောက်ပွဲဆိုင်ရာအဖွဲ့တစ်ခုရဲ့စာတန်းကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်
ပြည်သူ့နိုင်ငံရေးမှာဘယ်လောက်စိတ်ဝင်စားသလဲလွတ်တော်နဲ့အစိုးရအဖွဲ့ကိုဘယ်လိုမြင်သလဲနိုင်ငံရေးပါတီတွေကိုဘယ်လိုသဘောထားသလဲစသဖြင့်ပြည်သူ့သဘောထားကိုခန့်မှန်းနိုင်ဖို့အတွက်ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကလွန်ခဲ့တဲ့နှစ်ဇူလိုင်လကစစ်တမ်းထုတ်ပြန်လိုက်ပါတယ်ပြည်သူ့နိုင်ငံရေးပြောင်းမှန်းရဲဆိုတဲ့စာမျက်နှာ 180 ဇောစစ်တမ်းဖြစ်ပါတယ်။ဒါပေမဲ့ရန်ကုန်မြို့တော်မှာမေးမြန်းတာကပုံများပြီးမြို့နယ်၄၀ဇောမှာတော့လုံခြုံရေးကြောင့်မေးမြန်းနိုင်ခြင်းမရှိဘူးလို့ဆိုပါတယ်။ဝါနယ်မိုင်းလားနယ်မြေဖြစ်တဲ့မိုင်းမော်ပါစံပောင်ဝိုင်းနာဖားနယ်မိုင်းလားမြို့နယ်တွေမှာစစ်တမ်းမကောက်နိုင်တာများပါတယ်။၂၀၂၀နောက်ပိုင်းမှာကျင်းပမယ်လို့မျှော်လင့်ရတဲ့ ရွေးကောက်ပွဲအတွက်အရေးကြီးတဲ့စစ်တမ်းဖြစ်ပါတယ်။၂၀၁၆မှာစစ်တမ်းကောက်တုံးကမေးမြန်းခံရသူတွေထဲမှာနိုင်ငံရေးစိတ်ဝင်စားသူတဝက်ကျော်ရှိခဲ့ပေမဲ့၂၀၁၉ရောက်တော့စိတ်ဝင်စားသူနည်းသွားတယ်လို့ဆိုပါတယ်။နိုင်ငံရေးကိုစိတ်ဝင်စားကြပေမဲ့စနပြပွဲနဲ့ကန့်ကွက်ပွဲတွေမှာပါဝင်သူဦးရေဟာအလွန်နည်းသွားပါတယ်။
နိုင်ငံရေးကိုစိတ်ဝင်စားသူများပေမဲ့စနပြပွဲနဲ့လူတုစုဝေးပွဲတွေကိုရှောင်လာတဲ့သဘောဖြစ်ပါတယ်။ပြည်သူအချင်းချင်းယုံကြည်မှုနည်းပါးနေသေးလို့လက်တွေ့နိုင်ငံရေးလှုပ်ရှားမှုမှာပါဝင်မှုညွန်နေနေတာလို့လည်းယူဆနိုင်ပါတယ်။၂၀၁၅ရွေးကောက်ပွဲပြီးလို့၂၀၁၆မှာစစ်တမ်းကောက်ယူတော့ ပြည်သူအချင်းချင်းယုံကြည်မှုရှိတယ်လို့ပြောသူ40ရာခိုင်နှုန်းနီးပါးရှိပြီး၂၀၁၉ရောက်တော့25ရာခိုင်နှုန်းကသာ ပြည်သူအချင်းချင်းယုံကြည်မှုရှိတယ်လို့ဆိုပါတယ်အစိုးရဌာနတွေအာဏာပိုင်တွေနဲ့အခြားအဖွဲ့အစည်းတွေကိုပြည်သူလူထုကဘလောက်ယုံကြည်တယ်လဲဆိုတာကိုလည်းစစ်တမ်းကောက်ယူထားပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာ
80ရာခိုင်နှုန်းကသာဒေါ်စုကိုယုံကြည်ကြပါတယ်ပြည်သူယုံကြည်မှုဒုတိယအများဆုံးရသူဟာသမ္မတဖြစ်ပါတယ်ပြည်နယ်တွေမှာတော့သမ္မတကိုဒေါ်စုရဲ့ပိုးပြီးယုံကြည်နေပုံရပါတယ်ပြည်နယ်မှာသမ္မတကိုယုံကြည်သူ 33ရာခိုင်နှုန်းရှိပါတယ်တပ်မတော်ကိုယုံကြည်သူက40ရာခိုင်နှုန်းကျော်ရှိပြီးမယုံကြည်သူက 20ရာခိုင်နှုန်းကျော်ရှိပါတယ်။ဒါပေမဲ့ပြည်နယ်တွေမှာတော့တပ်မတော်ကိုယုံကြည်သူမရှိပါဘူး။ရက်တပ်ဖွဲ့ကိုလည်းယုံကြည်သူကင်းမဲ့နေပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကိုယုံကြည်သူတပီလုံးမှနေနေပြီးမယုံကြည်သူကများပါတယ်။ဒါပေမဲ့ပြည်နယ်တွေမှာတိုင်းရင်းသားလက်နက်ကိုင်ကိုယုံကြည်သူအလွန်နှေးပါနေတာဟာထူးခြားတယ်လို့ဆိုနိုင်ပါတယ်။တရားရုံးတွေကို
ယုံကြည်သူဦးရေဟာယုံကြည်သူထက်ပိုများနေပါတယ်။သတင်းမီဒီယာမှာတော့နိုင်ငံပိုင်ကိုပုဂ္ဂလိကပိုင်ထက်ပိုပြီးယုံကြည်နေတာတွေ့ရပါတယ်။အစိုးရသတင်းမီဒီယာမှာဝါဒပြန့်မှုနှေးပါလာလို့ပြည်သူယုံကြည်မှုပိုရရှိလာတာလည်းဖြစ်နိုင်ပါတယ်။ပုဂ္ဂလိကသတင်းမီဒီယာမှာထုတ်ဝေသူများပြီးအရေးအသွေးရှားပါတာကြောင့်ငတိုင်းများဟင်းဟုံဆိုသလိုလိုရာထက်ပိုနေတာလည်းဖြစ်နိုင်ပါတယ်။ဘာသာရေးကောင်းဆောင် တာဒီမှာလဲပြည်သူယုံကြည်မှုကြာဆင်းလာပါတယ်ဥပမာဘာသာရေးခေါင်းဆောင်တွေကို2016မှာယုံကြည်သူ80ရာခိုင်နှုန်းရှိခဲ့ရာက
2008年ရာဂိုင်နှုန်းအထိနေပါသွားပါတယ်ဘုရားဘာသာဝင်တွေထဲမှာဘာသာရေးခေါင်းဆောင်ကိုယုံကြည်သူများပြီး60ချောက်ရာဂိုင်နှုန်းအယုံကြည်သူကနေပြီး16ရာဂိုင်နှုန်းသာရှိပါတယ်ပြည်ရေးရွာမှုဆောင်ရွက်တဲ့လမ်းကြောင်းမမမမမပြောင်းတဲ့အခါမှာအများစုကလမ်းကြောင်းမှန်ကြောင်းဖြေကြပြီးလမ်းမလိုက်နေတယ်လို့ဖြေသူကနေပါတယ်မာလာမာလာမပြူကငါးတဲ့ရာဂိုင်နှုန်းရှိပါတယ် အစိုးရလက်ထံလူသေးတာကြောင့်ဝေဖန်မှုစောပေးတယ်လို့ယူဆတာလည်းဖြစ်နိုင်ပါတယ်ဒါပေမဲ့လမ်းမှသွားနေတယ်လို့မြင်သူဦးရေပြည်သူသာသာကြာဆင်းသွားတာကိုတွေ့ရပါတယ်2014မှာလမ်းမှသွားနေတယ်လို့ယုံကြည်သူ80ရာခိုင်နှုန်းရှိခဲ့ပြီးမဲ့အခုတော့ယုံကြည်သူဦးရေဟာဒီတဝက်တောင်မရှိတော့ပါဘူးအခြေခံအဆောက်အုံနဲ့ဝန်ဆောင်မှုကဏ္ဍကိုမကျေနပ်သူအများဆုံးဖြစ်ပြီး စီမံခန့်ခွဲမှုနဲ့အုပ်ချုပ်ရေးကဏ္ဍကိုမကျေနပ်သူကဒုတိယအများဆုံးဖြစ်ပါတယ်။စီးပွားရေးအခြေအနေကိုမကျေနပ်သူကတတိယအများဆုံးဖြစ်ပါတယ်။ပြည်တွင်းပဋိပက္ခမဖြေရှင်းနိုင်မှုအခြေခံဥပဒေမပြင်ဆင်နိုင်မှုလူ့အခွင့်အရေးဆုံးရှုံးမှုစတာတွေကိုမကျေနပ်သူကဆယ်ရာခိုင်နှုန်းအောက်မှာမှုအလွန်နှေးပါးကြောင်းပြည်သူနိုင်ငံရေးမျှော်မှန်းချက်မှာဖော်ပြပါတယ်။
ရှေ့အပတ်မှာပြည်တော်စုလွှတ်တော်နဲ့ပတ်သက်တဲ့ပြည်သူသဘောထားကိုတင်ပြပါမယ်ခင်ဗျာအခုတခါတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာပါဒီဒီပါအင်္ဂလိပ်အမေရိကန်စာကန်ဒါမှာမြန်မာဒရီနိုကာမှာသုံးနှုန်းနေတယ် idiom အသုံးချို့ကိုကျင်ပြပေးမှာမို့ပထမဦးဆုံးကျင်ပြပေးမယ် idiom အသုံးကတော့
whistle blower
ဖြစ်ပါတယ်စာလုံးပေါင်းက whistle whistle ကကျမတို့မြန်မာမှာ whistle blower blower ကမှုတ်သူဖြစ်ပြီးစသုဖြင့်ရဲ့တိုက်ရိုက်ဒီပေက whistle မှုတ်သူဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ် ဥပ္ပေချိုးပေါရရောက်တဲ့လူရမျိုးကျူးလွန်တာမျိုးတွေ့ရင်အနီးတစ်ပိုက်ရှိလူတွေရောတခြားရဲတွေရောသိနိုင်အောင်လို့တနည်းအန်ရဲကိုအသိပေးနိုင်အောင်ဖီစီမှုတ်ပြီးသတိပေးရာကဒီအတုံးဆင်းသက်လာတယ်လို့ဆိုပါတယ်အီဒီယမ်ဆိုတဲ့အတော့ဒီပေကတော့လူတူအဖွဲ့စည်းတရားလုပ်ငန်းခွင်စသဖြင့်ဥပ္ပေချိုးပေါရရောက်တဲ့လူရမျိုးကျူးလွန်နေတာမျိုးအဂရိလိုက်စားတာမျိုးပြည်သူဘန္တာငွေအလွဲသုံးစားလုပ်တာမျိုး အလဟတာဖြုံးပြီးပြစ်တာမျိုးပေးအပ်တဲ့အာဏာလုပိုင်ခွင့်ကိုကျင့်ဝတ်သိက္ခာနဲ့မညီပဲချိုးဖောက်ပြီးမလုပ်သင့်မလုပ်အမလုပ်ထိုက်တဲ့လုပ်ရမျိုးတွေကိုလုပ်နေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်သိပြီးအသိစိတ်ရှိစွာနဲ့အကြောင်းကြားတာမျိုးတိုင်ကြားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်အမေရိကန်အစိုးရလုပ်ငန်းဝင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ပေါ်လက်တုံ့ပြန်ခြင်းမခံရလေအောင်ဥပဒေအရအကာအကွယ်ပေးထားတာရှိပါတယ် ဒီအတွက်ကိုလာမယ့်2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်ဖြစ်ဖို့တည်ပြင်းနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်အနေနဲ့တားဖြစ်သူဟန်တာဘိုင်ဒန်ဟာသူ့အဖေဒုတိယသမ္မတဖြစ်စဉ်ကယူကရိန်းသဘာဝတံငွေလုပ်ငန်းကြီးမှာဘုတ်ဖွဲ့ဝင်ဖြစ်ထမ်းဆောင်ခဲ့တဲ့အတွက်အဲဒီကာလတုန်းကမတင်ငါစရာတွေရှိခဲ့ရင်စုံစမ်းစစ်ဆေးပေးဖို့သမ္မတဒေါ် ဒီကပွဲမှာရှင်ပြိုင်ဘက်ဖြစ်နိုင်သူရဲ့တားနဲ့ပတ်သက်လို့အခုလိုနိုင်ငံခြားခေါင်းဆောင်တူဦးကိုစုံစမ်းခိုင်းတာဟာသမရဆောင်ထင်းရမယ်ကျင့်ဝင်နဲ့မညီဘူးလို့ယူဆတဲ့အတွက်တရားရုံးကိုတိုင်ကြားခဲ့လို့သတင်းမီဒီယာတွေမှာအဲ့ဒီလူကို Ukraine whistleblower လို့ကင်ဝန်တပ်ပြီးရေးသားခဲ့ကြတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့သမရထရမ့်ပေါ်အင်ပီချ်ရဲ့ The Ukraine whistleblower complaint makes impeachment more likely.
John told me he was the whistleblower who reported his boss's misconduct. In the office.
Siadma Yuma, Madodiori Loni, De Chong, Tessayago, Tangduga, Tube Pipare, Luchonga, Chinogu, Pioge, Ludivi Yavare, Uma, Navakau, Lila, Chijaya Uma.
John told me he was the whistleblower who reported his boss's misconduct
in the office.
ခုဒုတိယတင်ပြပေးမယ် EDM အတုံးကတော့
double edged sword
ဖြစ်ပါတယ်စာလုံးပေါင်းက double double edged edged double edge ကနှစ်ဖက်အသွား sword sword ကဒါဆိုတော့စစုဆုံးရဲ့တရားအသေးပဲကအသွားနှစ်ဖက်လုံးရှာတဲ့ဒါဖြစ်ပါတယ်အသွားနှစ်ဖက်လုံးရှာတဲ့ဓာတ်မျိုးကတော့တံမာမီးပိုကြောင့်သုံးဓာတ်လိုအသွားတစ်ဖက်ရှာတဲ့ဓာတ်နဲ့ဆိုင်ရင်ပိုထက်တယ်လို့ဓာတ်ရှာနိုင်မဲ့အန်ဒီလည်းပိုရှိတာဖြစ်ပါတယ်။ဒီနည်းကောင်းတာတွေလည်းရှိတယ်လို့မကောင်းတာတွေလည်းရှိတဲ့သဘောဖြစ်ပါတယ်။ဒါကြောင့် double edge sword ရဲ့ idiom အဓိပ္ပာယ်ကအဆိုးအကောင်ဒွန်းတွဲနေတာဖြစ်ပါတယ်။ဒီအစုံကစောစောက Ukraine whistleblower ကိစ္စနဲ့ပဲပတ်သက်ပြီးခုဒီမတ်ထရမ့်ပေါ်ဆူနန်စစ်ဆေးမှုဒီမိုကရက်အမတ်တွေကပြင်ဆင်နေကြတာကြောင့်ဒီအချိန်လေးဟာ2020ရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ဖို့လော်လော်ဆယ်ထိပ်ပြီးနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်အတွက်အကျိုးရှိစေနိုင်ပေမယ့်တစ်ဖက်မှာလည်းသူသားဟန်တာဟာယူကရိန်းစွန့်ကွန်ပဏီနဲ့လုပ်ကိုင်စဉ်ကထိုစဉ်ဒုတိယသမ္မတဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဘိုင်ဒန်ဟာအာဏာသုံးခဲ့တာများရှိလေလားဆိုတဲ့မိကုံးတွေလည်းထွက်နေတဲ့အတွက်သူ့ပေါ်လည်းအမှုလာပတ်နိုင်တာကြောင့်ယူကရိန်းအခြေတည်ငင်းပွားမှုဟာဘိုင်ဒန်အတွက်အဆိုးကောင်းဖြစ်စေတယ်ဆိုပြီး Fox News မှာ Ukraine controversy turns into double edged sword for Biden ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးချက်ပတ်သက်တဲ့ဥမောင်းလေးလာကြည့်ကြရအောင်ပ
ါ Freedom of expression is a double edged sword It gives individuals the right to speak freely but free expressionalso can cause problems
less ဝထုတ်ပေါ်ပြောဆိုခွင့်ဟာအဆိုးအကောင်ရှိတယ်ဒီအခွင့်အရေးကြောင့်လူတွေအနေနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ရှိကြပေမဲ့တစ်ဖက်မှာပြဿနာတွေတက်နိုင်တဲ့အခြေအနေလေးစိုက်နိုင်တယ်လို့ဒီပင်ရပါတယ်ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ freedom of expression is a double edged sword it gives individuals the right to speak freely but free expressionalso can cause problems
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
beyond the pale
ဖြစ်ပါလေစာလုံးပေါင်းက beyond beyond ကျော်လွန်တာ the pale the pale က latin ဘာသာကဆင်းသက်လာပြီးခြံစည်းရိုးခတ်တဲ့တည်သားတိုင်ဖြစ်ပါလေစသုရှင်ရဲ့တရားအသေးပဲကခြံစည်းရိုးခတ်တဲ့တည်သားတိုင်ကိုကျော်လွန်တာဖြစ်ပါလေIDM ဆိုရယ်တော့ဗိုက်ဒီပဲကလည်းတိတ်မကွာထားပါဘူးအပြောအဆိုးအပြုမူတွေမှာစီးကြောတာဘောင်ကြောတာလူအဖွဲအစည်းအနေနဲ့လက်ခံနိုင်စရာမရှိတာမသင့်တော်တာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအတုံးကိုကုလသမဂ္ဂထွေထွေညီလာခံကြီးမှာယာဒီဥတုပြောင်းလဲမှုကိုအေးအေးယူလှုပ်ဆောင်ရေးအတွက်တက်ကြွလှုပ်ရှားသူ Sweden ဆဲကျော်တဲ့ Greta Thunberg ဟာကမ္ဘာခေါင်းဆောင်တွေကိုစိတ်လှုပ်ရှားစွာဝေဖန်ခဲ့ရမှာအများကသဘောကျထောက်ခံခဲ့ကြပေမဲ့အမေရိကန်သမ္မတထရမ့်ကတော့သူ့ Twitter မှာ Twitter နဲ့ပတ်သက်လို့ခနဲ့တည်းရေးတဲ့အတွက်ဒါဟာတိတ်ကိုဘောင်းကြော်ရရောက်တယ်ဆိုပြီး CNN သတင်းဌာနကြီးက Donald Trump's attack on Greta Thunberg is way beyond the pale ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာလေ့လာကြည့်ကြရအောင်ပါ
His rude behavior at the party last night was beyond the pale for the host.
ညကပါတီပွဲမှာသူရဲ့ရိုင်းပြတဲ့အပြုမူဟာအင်ရှင်ဖြစ်သူတွေဘယ်လိုမှလက်ခံနိုင်စရာမရှိဘူးလို့အဓိပ္ပာယ်ရပါတယ်။ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ His rude behavior at the party last night was beyond the pale for the host.
ဒီသတင်းပါတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Whistleblower, double-edged sword, beyond the pale.
ကြည့်ကြပါလေ။နောက်တွင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်တလလတန်ရဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA မိဂန်အတန်ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းလူမီတာ32 kHz 9335လိုင်းလူမီတာ40 kHz 9483ညလိုင်းလူမီတာ48 kHz 6153ညာနဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုတော့စနေညတုန်းကဆွေးနွေးကြတဲ့ VOA ရဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။တိုက်ပွဲတွေကြားအရသာတွေထိခိုက်သေးဆုံးမှုဘယ်သူမှတာဝန်ရှိတယ်လဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကုအောင်လင်ဦးကအစီအစဉ်ဆွေးနွေးတင်ဆက်ထားတာပါ။
မင်္ဂလာခင်ဗျာဒီနေ့တရက်လီလိုက်စီစဉ်မှာတော့တိုက်ပွဲကြီးချမ်းမှာရက်သားတွေထိခိုက်သေးခြင်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာပါလက်နက်ကန်ပြပကတ်တွေအတွင်းရက်သားတွေထိခိုက်သေးခြင်းမှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ဖို့ဒီမကြာသေးခင်တုန်းကပဲရခိုင်ပြည်နယ်လွတ်တော်မှာအတည်ပြုခဲ့တယ်လို့ရှမ်းပြည်နယ်လွတ်တော်ကလည်းဒီရက်သားတွေထိခိုက်သေးဆုံးတဲ့လူရက်တွေပေါ်မှာပြည်တင်ရှုတ်ချတဲ့ကြောင်းနဲ့ဝန်ထဲတဲ့အကြောင်းလဲမှတ်တမ်းတင်ခဲ့တာရှိပါတယ်ဒီလိုတိုင်းရင်းသားဒေသတွေကလွတ်တော်ကိုယ်စားလှယ်စိုးရိမ်နေတယ်လို့ပဲတိုက်ပွဲကြီးချရက်သားတွေမြေစာရင်ဖြစ်နေရတဲ့ဖြစ်တွေကိုစုံစမ်းဖော်ထုတ်ဖို့ကဘလောက်ထိအရေးကြီးနေပါသလဲတာဝန်ယူမှုတာဝန်ခံမှုတွေရှိအောင်ဘလို့လုပ်နိုင်မလဲဆိုတာတွေကိုကျွန်တော်တို့အဓိကဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားသူနှစ်ဦးရှိပါတယ်တူကတော့ရခိုင်ပြည်နယ်လွတ်တော်တီမြောက်ဦးမြို့နယ်ကိုစလဲဖြစ်တဲ့ဦးထွန်းသာစိမ့်ပါနောက်တူကတော့ကျွန်တော်တို့ဒီလူခွေလူရှောင်းမှုဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အခုပဲဆွေးနွေးပွဲကိုစလိုက်ချင်ပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီဦးထွန်းသာစိမ့်ကိုဆက်သွယ်လို့ရနေပါပြီဒီညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့ကျွန်တော်ဆက်သွယ်နေစေဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ဦးထွန်းသာစိမ့်ကိုပဲမေးချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီဦးထွန်းသာစိမ့်တို့ဒီလွတ်တော်မှာအစိုးတွင်ခဲ့တဲ့အချိန်မှာတော့ဒီရခိုင်ပြည်နယ်မှာဒီတိုက်ပွဲတွေကြောင့်ဒီဩဂုတ်လကုန်အထိပေါ့နော်ဒီတရတဲ့အရသာ80ကျော်ရှိတယ်ဒီထိခိုက်ဒဏ်ရာ120လောက်ရှိတယ်ဆိုပြီးပြောခဲ့တာရှိပါတယ်ဒီရှမ်းပြည်နယ်လွတ်တော်မှာဆိုရင်လည်းအနည်းဆုံး18ယောက်သေပြီး42ယောက်ထိဒဏ်ရာရတယ်ဆိုပြီးပြောရတယ်ရှိပါတယ်ဆိုတော့ဒီလိုထိခိုက်တာတွေတွေ့ချတာတွေမှာအဓိကအဖြစ်ဘလို့အကြောင်းရင်းနဲ့အရသာတွေထိခိုက်တွေ့ချကြရတာလဲဟိုဘသူတွေမှာအဓိကတာဝန်ရှိရလို့ရေဝီယာပြောနိုင်မလဲဦးထွန်းသာစိ
ဟုတ်ကဲ့ပါခင်ဗျာဒီခုလက်လော့ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းစိုက်ပွဲတွေကြောင့်ပေါ့နော်ဒီအရသာတွေဘာကြောင့်ထိခိုက်နိုင်တာဒေဆုံးနေရတယ်လဲဆိုလို့ရှိရဲအဲဒီအရသာဒီကြေးရွာတွေရဲ့လူမင်းအင်ခြေတွေနဲ့မင်းနီနာနာပေါ့နော်ကြေးရွာတွေနဲ့မင်းနီနာနာမှာအဲတိုက်ပွဲတွေဖြစ်တယ်ပြီးတော့ကြေးရွာရဲ့အနီးတစ်ဝိုက်မှာအဲလက်နေကြီးတွေအဲဒီအဲတည်ထားတာလည်းရှိတယ်အဲ့ဒါကနေပြီးတော့ပြစ်လိုက်တဲ့အမြောက်ဆန်တွေဟာတခါတခါရရွာအနှင်းကိုကြပြီးပောက်ခွဲတာရှိတယ်။အဲ့ဒါကြောင့်မို့လို့ဒီအရသာပြည်သူတွေဟာထိခိုက်ဒဏ်ရာရသေးဆုံးမှုဒီအိုးအင်းအကျိုးစီးပွားပျက်စီးမှုတွေဖြစ်နေပါတယ
်။ဟုတ်ကဲ့ဦးထွန်းသားစင်ဆိုတော့ဒီကိစ္စတွေမှာရေဝီအားဖြင့်သုံးသပ်မယ်ဆိုရင်ဘယ်သူတွေမှအဓိကတာဝန်ရှိရလို့များပြောနိုင်မလဲခင်ဗျာ။
ဘသူတွေမှာအဓိကတာဝန်ရှိတယ်လဲဆိုတော့ဒီတိုက်ပွဲအဖြစ်နေတယ်ပေါ့နော်ဒီစစ်တပ်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေမှာတာဝန်ရှိပါတယ
်ဟုတ်ကဲ့နောက်တစ်ခုကလည်းပေါ့လေကျွန်တော်ဒီရခိုင်ပြည်နယ်မှာဒီလိုရဲသားတွေတေချာချီကြတဲ့ဆိုတဲ့နေရာမှာဒီရခိုင်ပြည်နယ်ထဲမှာပဲဒီတက်တာဖြတ်တာတွေမှာဟိုတလောဆိုရင်လည်းဒီရုပ်ပြအစင်းပြင်းနေပေါ့နော်ကိုလိုင်းရင်ကလည်းဖြတ်တောက်ပြီးတော့ဟိုဈေးထဲမှာချသွားတာမျိုးလို့အဖြစ်မျိုးတွေလည်းကျွန်တော်တို့ကြားပါတယ်ဆိုတော့ဟိုဒီလိုဖြစ်စဉ်မျိုးတွေနဲ့ပတ်သက်လို့ဟိုတစ်ဖက်နဲ့တစ်ဖက်ကအပြစ်ပို့တာရှိရင်မလဲဟိုတိတိကျကျစုံစမ်းဖော်ထုတ်နိုင်တာမျိုးလည်းမတွေ့ပါဘူး ဟိုဒါရီရတိုက်ပွဲနဲ့ဒါရီပတ်သက်လာမှာပတ်သက်လာဆိုတာလဲကျွန်တော်တို့အတိအကျမပြောနိုင်ပါဘူးဟိုတခုရှိတာကတော့ဘလိုပဲဖြစ်နေမြင်မတိမငင်းဖြစ်တယ်ဆိုရင်ဘယ်တခြားဟိုရာသွေးမှုဖြစ်နိုင်တဲ့အခြေအနေတွေလည်းရှိတတ်တာဆိုတော့ဒီလိုမျိုးပေါ့လေတိုက်ပွဲနဲ့ဒါရီမဟုတ်ဘဲနဲ့တော်ဝက်ပြီးရက်သားတွေတီရာချီရာတွေရောဘလောက်များများရှိနေလဲဦးထွန်းသားစင
်အားလုံးအကုန်လုံးကတော့ဗျာကျွန်တော်ကဒီတိုက်ပွဲဖြစ်ကြတဲ့ဟာပေါ့နော်အာဒီကြားထဲမှာတိုက်ပွဲနဲ့ခုနကလိုဆက်နေပတ်သက်နေတဲ့အဲဒီတေးဆုံးကြောက်ဆုံးမှုတွေပေါ့ပါကျွန်တော်ထစ်တွေ့တော့အဒီ80ကျော်ခန့်ပေါ့နော်အကုန်လုံး80ကျော်ခန့်ဒေတာကပေါ့နော်ဒဏ်ရာရတာကတော့120ကျော်ခန့်ပေါ့နော်အဲအဲ့နောက်တော့ပြီးသားပ
ါဟုတ်ကဲ့ဆိုတော့အခုကျွန်တော်နားလည်သလောက်ကတော့ဦးထွန်းသစိန်တို့ကလွတ်တော်မှာအစိုးတင်မိဓာရီစုံစမ်းစစ်ဆေးဖို့ဆိုပြီးတော့ဟိုတိုက်တွန်းတာရှိပဲဆိုတော့ဒီလိုစုံစမ်းစစ်ဆေးစီစဉ်တာကအဓိကဘလို့ရည်ရွယ်ချက်တွေရှိနေတယ်လဲဟိုကျူးလွန်တဲ့သူတွေကိုအရေးယူစေချင်တာမျိုးလားဘလို့ရည်ရွယ်ချက်နဲ့အဓိကဒီလိုတိုက်တွန်းရတာလဲခင်ဗျ
အဓိကတော့ပြည်သူတို့ရဲ့တောင်းဆိုချက်တောင်းဒီအစိုးကိုတင်ရတာဖြစ်ပါတယ်ရခိုင်ပြည်နယ်အစိုးရကိုလည်းအဲဒီပြည်သူတွေရဲ့တောင်းဆိုချက်တောင်းတိုက်တွန်းရတာဖြစ်ပါတယ
်ဟုတ်ကဲ့ဦးထွန်းသစိန်ဆွေးနွေးပြတဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုကိုအောင်မျိုးမျိုးဆက်သွယ်နေရတော့ခုချိန်ဒီကျွန်တော်တို့ဆက်သွယ်မှုလိုင်းရမရသေးဘူးဖြစ်နေပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့နောက်စာရေးပြဖို့ထားတာတချို့ရှိနေပါသေးတယ်ဒီထက်ကစာတချို့တော့နန်းလောင်မဲ့အရင်ဖတ်ပြပေးပါလားခင်ဗ
ျဟုတ်ကဲ့ပါရှင်အာပထမအကောင့်ပိုင်ရှင်ကတော့မိုးလိုင်းလို့ခေါ်ပါတယ်ရှင်အနှစ် 90ကျော်သွားပါပြီတဲ့အရက်ဖက်ကိုဂယူဆိုင်တယ်မဆိုင်တယ်ဆိုတာစစ်ပွဲဖြစ်ရာဒေတာကလူတွေအသိဆုံးပါလို့ရေးပါတယ်ရှင်နောက်တစ်ဦးကတော့မောဝတန်ဆိုတဲ့သူပါစုံစမ်းစစ်ဆေးရေးအဖွဲ့လက်တွေ့ဥပမာကတော့တဲ့လွတ်တော်ကဖွဲ့လိုက်တဲ့နေပြည်တော်ကလာတော့လဲရမည်စုံစမ်းစစ်ဆေးရေးအဖွဲ့တိုင်းရင်းသားပြည်နယ်တွေကိုရောက်ပါတယ်ဒါပေမဲ့ကျိုးသွားတဲ့အတချောင်လောက်တော့မှအတော့မဝင်ပါဘူးအခုလဲထိခိုက်တည်ကျင်းမှုအတွက်စုံစမ်းလဲတန်ကြီးတဲ့ချောင်းထိုးထားတဲ့ကြောင်ထိုးထားတဲ့ဓာတ်တလက်ထက်အပိုးပြီးတော့အသုံးမဝင်ပါဘူးတဲ့အထက်ကလောက်ရမှာကငါတယောက်တည်းတည်တဲ့ငါပြည်တော်စုမြန်မာနိုင်ငံအစားတဲ့အများလက်ခံတဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်ဖို့လောက်ရမှာပါတဲ့ရှင်။ကျန်တဲ့တူကတော့မထွေးဆိုတဲ့လူပါ။သူကတော့မြေစာပင်အရက်သားပြည်သူတွေအတွက်အလွန်စိုးရင်ရတာအမှန်ပါတဲ့အထူးသဖြင့်တိုက်ပွဲကြောင့်စိတ်ဒဏ်ရာရရှိပြီးတော့မတိချာမေရဘဝမျိုးဖြစ်သွားနိုင်တဲ့ကလေးတွေအတွက်ပို့ပြီးတော့စိုးရင်ရပါတယ်။ဒါကြောင့်မြန်မာပြည်အတွင်းလောက်ကနေပေါ့ပေါ့ရော့အဖြေရှာနေရင်တစ်ဖက်နဲ့တစ်ဖက်အငင်းပွားပြီးတော့တိုက်ပွဲကပြီးဆုံးနေမှာမဟုတ်ပါဘူးတဲ့။ဒါကြောင့်အဖြစ်မှန်ပေါ်ပေါက်ဖို့အတွက်ဘသူကမှဘယ်မလိုက်တဲ့ကုလသမဂ္ဂဆိုင်ရာအချက်နဲ့စုံစမ်းရေးအဖွဲ့ကစုံစမ်းစစ်ဆေးဖော်ထုတ်ရင်အသင့်တော်ဆုံးအကောင်းဆုံးလို့ယူဆပါတယ်လို့ရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝတ်တက်ကိုကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလေးလိုင်းပေါ်မှာရှိနေပါတယ်သူကတော့မြန်မာနိုင်ငံဦးစန်းလွင်ဖြစ်ပါတယ်ဦးစန်းလွင်လည်းဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြင်လို့ရပါတယ်ခင်ဗျာ
ကျွန်တော်ရင်ထားတဲ့လောက်ပြောမယ်ဆိုကျွန်တော်တို့လက်တက်ကန်ဖွဲ့စည်းရကျွန်တော်တွေ့တာမြောက်တင်နေတော့ဒီလိုဒုက္ခပေးတဲ့လူတွေအကြောက်မှကောင်းတာမရှိဘူးဥပမာဆွေးနွေးရကြတော့ရင်းတော့အောင်ကကိုပါကြီးတို့ခင်ရင်းရုပ်စုထုံးအများကြီးပဲဆိုပြန်ပြောမယ်ဆိုတော့ပြီးသွားတဲ့လူဘဒူကမလုပ်ပြီးနိုင်ကြလေဘဒူကဘာမှမလုပ်ပြီးနိုင်အဲ့တော့ကျွန်တော်နိုင်ငံသားရကို့အတက်ကလေးကိုရှိအောင်ဝေးဖို့ပဲအဲ့ဒါပဲလူပဲဖြစ်နေဒါပါပဲ
ဟုတ်ကဲ့ဟူဆန်းလွင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဦးထွန်းတာစင်ကိုပြန်မေးချင်ပါတယ်ဆောစောကဟိုသူထောက်ပြတဲ့အချက်ချက်ပေါ်လေအခုတကယ်ဆိုရင်တော့အခုကျွန်တော်ဒီလက်နက်ကန်ပြပတ်တွေအခုဖြစ်တဲ့နေရာမှာလော်ရလက်ဖြစ်တဲ့နေရာမှာတေးရချီရရတော်တော်များပါတယ်ဒါပေမဲ့ဒီမတိုင်ငယ်မှာလည်းဒီလိုပြပတ်တွေအတွင်းမှာပဲပေါ်လေဟိုတေးရချီချရတဲ့လူတွေလည်းရှိခဲ့ပြီးတော့ရာဇဝင်တွေသူကထောက်ပြသွားတာစိတ်ဝင်စားကြပါဆိုတော့လက်ရှိကျွန်တော်တို့ဖြစ်နေတဲ့အခြေအခုဆိုရခိုင်မှာဟိုစင်မီတောင်နေရအောင်ရှမ်းပြည်မှာလည်းတိုက်ပွဲတွေဖြစ်နေဆိုတော့ဒီလိုအခြေအနေမျိုးတွေမှာအရသားတွေဂျာတွေကထိခိုက်တေးချီရတယ်စုံစမ်းစစ်ဆေးဖို့ကဘလောက်တောင်များအရေးကြီးနေပြီလို့ဥထုံးသားစင်တို့အနေနဲ့သုံးသပ်မိလေခင်ဗျာ
ဒီလေလာစုံစမ်းရေးအဖွဲ့ကိုဖွဲ့ပြီးတော့လေလာစုံစမ်းမှုပြုလုပ်ဖို့ကပေါ့နော်အာဒီအဲ့ဒီအဖွဲ့ကအာဒီခရီးရောက်ရှင်ရောက်မယ်မရောက်ရှင်မရောက်ဘူးဒါကဘာနဲ့ဆိုင်လဲဆိုတော့အာဒီအဖွဲ့ကိုဥဆောင်မဲ့အစိုးရနဲ့ဆိုင်တယ်ပြီးတော့အာဒီအဖွဲ့ဒီအစိုးရရဲ့အစည်းအဝေးနဲ့လည်းဆိုင်တယ်ဆိုတော့ဒီအဖွဲ့ဟာခကြီးရောက်ချင်းမရောက်ချင်းတဲ့ကျွန်တော်တို့သမိုင်းတစ်ခုကြာရည်ခဲ့မယ် Piro, Pidu Paka, Yakere, Pidure, Amadege, Mibima, Pipia Nere, Pipia Bego, Labiro Sunzane, Le Lare, Madame Mayare, Lote, Sadi Afimono, a Pietrochen, Tuchente, Pidu, yes, Kozle, Pidebe, Lutu Kozle, Pidebe, Lutuga, Yoshi Tare, Kozle, Yawnine, Pidure, Tika, Naina, Beson, Kyoso, Josiwa, Pisimune, Shine, you know, Piduga, Tonso, Lying, a low kitchen, kitchen, Piduye, Bango, Trea, Mara, General Lutu Kozle, Yetawan, Pibat. Dajau, General. Lutuye Sanaya, Lutuye Tonso, Che, Ya, Adiso, Temido, Adilela, Sungani, Fuetu, Fuebo, Soya, Taitoyara, Chiba.
Okay, so now to coach Chial, so the Totashin is at the Chulema, who much a bigger Shiba, Truari, Anavaniga Sungas, CIU, who Amiya and Yenibo, not a Chudi, Leakisama, Fibibogu, the Lukisamu, Bione, so the Yakabinema, so in Picker Kisama, so not the Tamro, Luke, Comptionua, Sungas, CIU, Shigeuai, so Dariam, Lola Lula, Utunta Seno, Guru Tapio, Sungamus of your Taitoma Kisaya.
So, for Titona Kaisaga, these people are Kaisaga, Bolonesoro, the general behind PNA, Soya, Pujituga Bono, Doka, this place, Kandi, Goko, Dan, Koja, Toya, Kuni, Mabena, and Jemma, Lung Tung Yang Chide, Lugua, Jang Jagan. And I don't know in Ara, Soma, a Soya Usambeva. Dame Eddie Fema. Not all goes in your power and Luboko de Hana Sayara Luboko de Luopo Sega Luboko de Eri Luboko de the Lela Sulay Puru, Pussy Piva at Loga Council of Supa. So a soyat a pretty sign, you know, General Mara, a soyat put him hobo. Not all goes in Lele Pame, Hana Sayale Pame, Yapa Pussy de Le Pame, Solosi. General Matorole, Sonson and Bavare. Lutu Yunje Mule, Shimete Male. Dajau, General, a free Tegelomia, Delomio, a free Pipi, you know, the Pizurale, Nibia, but Pipi Nere, Nego, Sonson Lele, Chapia, Piopia, Melo, General Yunje Mutiva.
Okay, Utunza is Sunu at Chiziba. So, General, the Sunu word to go, Saita, people, you know, Sunu Tarepoku, relation, Ivade, detail.
สารซาวรที่ไม่ทีละมีว่าอุ้ยใส่มาไว้สาวมาสู้มันพัฒนาวิวัฒน์เนี่ยเสียลูกพี่ลายเนี่ยพัฒน์แล้วเนี่ยไก่ได้ไข่ตุ้มยาโยยัดตามยาบาร์ตีจีจ่ายยาบาร์เลยโอเอสเอาอูแลนด์ราซาดีโรเลยเจสียาบาร์เลยเสร็จตัวอย่าตามมาอาพิจีเย่มันเลยไม่ชอบตาพี่ยาเลยพี่เปียดด้วยเบลูสุยามีเทมาร์เลยแต่เป็นแม่พี่แม่เลยปีดูเลยไม่ทีไข่เต้ไม่เต้เต้ไม่เตียเลยทีไข่ยาเลยพี่ยาเอา เสียใจจะเว้มุ่งมีเอาเด็กพี่ดีเยาว์ยามาบ้าในงานเราสุยานี่เนี่ยก็ดีเสียใจจะเว้มุ่งดีกว่าที่เราสวายมีอยู่ในมือสุยแต่ยังนั่งเรียสุยมุ่งมองบ้ามุ่งเรียกยามเองในงานเราก็เสียใจจะเว้มุ่งสายอุบลีเรนเอเยี่ยมมุ่งเรียพี่ลานในมาเลยเนี่ยมันงานเราเนี่ยท้าวเสียพ่อจีบอย่างกันแต่ชัดเจนเจ้าเยอะตาสุยาก็สุดแต่เนี่ยเสียเสียกิสารีมาสุพันในกุ้งมือชิลูเยอะตาสุยาบก้าเยี่ยมอยู่ในมือ ถ้าอารมณ์เย็นจีเรียบจัดนะบ้าสิ่งที่ข้าสิ่งที่เบี้ยมามีมีแต่พูดแต่ตาเรียสิยาจะเว้มือรีกูสงสารสิ่งที่เย็นอยู่ยามเอต้าเวสิ่งที่พูดพี่บาร์เลยสิ่งที่ชาวเย็นจีเรียแต่เว้พี่เดสิบภาษายาอยากรู้สิ่งที่เว้สิ่งจีดูรีกูสงสารสิ่งที่พูดพี่สิ่งที่ยาบ้าเมอพี่สิยาเรียดูอย่างสิ่งของยงเดพี่เบี้ยเมกอลูกอลูกนี่อะไรที่บอกเลยสิ่งที่นั่นเมพี่เมสิ่งที่ดูสิ่งที่เมล่าเมพี่เดปูยาวล่าเม ดีโลมาสิ่งที่กูจะจำมันมาที่ที่ยาวๆอุบลเนี่ยนี่มาเล่าลูกนี่น่าตีเจ้าช่องช่องยาดูรีก้ามาขนาดไหนเนี่ยในงานงานกูเตรียมจะต้องสูรายเนี่ยในงานงานกูพี่อาเป้ต้องสูราเวียสิ่งเยี่ยยูรารีพี่ลาเลยเมลูเตรียมจะสวนลูกบาร์เลยขยันสูบีจิตาบาร์เลยเช่นโอเคถ้าเราไม่ทีละมีว่าอุ้ยใส่มาให้สาวตัวเราดีพี่มันอยู่ดีสงสารพ่อทุกทายมาเล่าเนี่ย โอ้พี่มันนี่นานี่แต่นานี่มองบัวร์ขนาดนั้นเลยที่นั่งงานก็พี่อาเป็นมือลูกน้องเสด็จช่วยเสด็จชินันเนี่ยสุดเลยตู้มีพี่ทำไปสุดแล้วอุตุนตาเสียที่เกี่ยวตู้พี่ก็เลยบอกเลยเจ้าหนูแต่เกี่ยวแต่เรื่องสงสารสิ่งมือที่เกี่ยวเลยพี่มันนี่มาพ่อทุกนั่งเองเจ้าหนูพูดน้องเสด็จช่วยเสด็จเนี่ยยินเสียงนั่นเองเลยมีอุตุนตาเสียหนู
ဟိုတုံးတက်မိလေခင်ဗျာ
ဟုတ်ကဲ့ဆရာအခုကဆရာတယောက်ကပြောသလိုပေါ့နော်အဲ့လိုမျိုးအနီးပြီးတော့တိုင်းရင်းသားတွေရဲ့အမုန်းပေါ်မှုပေါ့နော်အပြီးတော့နိုင်ငံတကာရဲ့ဖြီးအားကိုမလင်းမကေဒီအုပ်ချုပ်တဲ့အစိုးရတို့အနေနဲ့မလင်းတဲ့ဘယ်လိုမျိုးကြုံတွေ့လာရမှာဖြစ်ပါ
ဟုတ်ကဲ့ဆရာဦးထွန်းသားစင်ဆွေးနွေးရကျေးဇူးပါဆိုတော့အခုကျွန်တော်ဆွေးနွေးပွဲအတွက်ကိုဒီနိုင်ငံရေးအခက်အခဲတူဖြစ်တဲ့ဥယျာထွန်းကိုကျွန်တော်တို့ဆက်သွယ်လို့ရပါတယ်ဥယျာထွန်းရေကျွန်တော်တို့ဆက်သွယ်ဟိုကျွန်တော်ဆွေးနွေးနေတာနည်းနည်းလေးရှေ့ပိုင်းမှာနည်းနည်းလေးခီးရောက်သွားပါတယ်ခင်ဗျာတခြားမဟုတ်ကျွန်တော်တို့ဆွေးနွေးနေတာကတော့အခုဒီလက်နက်ကင်တပ်ပွဲရေမှာအရသာထိခဲ့တည်ချင်မှုတွေနဲ့ပတ်သက်လို့ကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရှိအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုဆွေးနွေးမှာပါဟိုဥယျာထွန်းလည်းကြားမှာပါဒီပြီးခဲ့တဲ့ရေပိုင်းတွေအတွင်းမှာပဲဒီရခိုင်ပြည်နယ်တွေလွတ်တော်လာလည်းပဲဒီရသထိကတိချင်မှုနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ဖို့ဆိုပြီးတော့ဟိုအစိုးရတစ်ခုကိုသူတို့အတည်ပြုခဲ့တာရှိပါတယ်။နောက်ဒီရှမ်းပြည်နယ်လွတ်တော်ကလည်းအရသထိကတိဆုံးတဲ့ကိစ္စနဲ့ပတ်သက်လို့ပြည်တွင်းရှုတ်ချရတယ်ဝန်ထဲရတယ်ဒီသူတို့ဆုံးဖြတ်သွားတာရှိပါတယ်။ဆိုတော့ကျွန်တော်ဒီကိစ္စတွေမှာဒီကုလနဲ့ကဲပြပခတ်တိချမ်းမှာအဓိကတိဆုံးနေရတဲ့ကိစ္စနဲ့ပတ်သက်လို့ဒီစုံစမ်းဖော်ထုတ်ဖို့အပြစ်မှန်ကိုသိဖို့ဆိုတာဘလောက်ဒီအရေးကြီးရလို့များဥယျာထွန်းအနေနဲ့သုံးသပ်လို့ရမှာခင်ဗျ။အ
ဲဒီကိစ္စတွေကတော့ဟိုကိုခံရတဲ့ဒီလူလူလူတက်ကရှိနေဆိုရင်တော့တော်တော်ကိုအရေးကြီးပါတယ်ကျွန်တော်တို့ဒီပထမအချိန်သွတ်တော်ကာလမှာတော့အဲ့ဒီလိုကိစ္စမျိုးတွေကိုကျွန်တော်တို့သွတ်တော်မှာသင်ပြီးတော့ကမ္ဘောဘက်ကဒီတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့ပြန်လည်ဖြေကြားတဲ့ဟာမျိုးတွေကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်အဲဒါကဟိုကျွန်တော်ဒီတော့ဆိုရင်တော့ဟိုပါပေါ့လေဒီကျွန်တော်တို့နိုင်ငံရဲ့ဒီမြင်သာထင်လာတဲ့သမိုင်းမှာပထမဆုံးပဲလို့ထင်တယ်အရင်တော့ဒီလိုကိစ္စမျိုးတွေကိုမြင်မြန်းလာတော့ပြည်သူလူထုကနေပြီးတော့ထောက်ပြတာအဲ့လိုဟာမျိုးတွေမလုပ်နိုင်ဘူးဒီလိုဟိုတမတော်ကလည်းကိုယ်တက်ဖွဲ့တဲ့ကဒီလိုဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်လို့စုံလန်းတာမျိုးလဲကျွန်တော်တို့ကိုယ်မင်းလင်းပြင်းနေနေတာဆိုတော့လက်ခဲ့တာမျိုးမရှိဘူးပေါ့နော်အဲ့တော့ဗမာအချိန်မှာလွတ်တော်ကာလမှာတော့ကျွန်တော်ဒေတာတွေမှာဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီမြင်းမြန်းနာတွေကိုတက်မတော်ကလာပြီးတော့ဖြေရည်ရှိတယ်။နောက်သူတက်ဖွဲ့တဲ့မှာလည်းဒါမျိုးတွေကိုစုံလန်းပြီးတော့အရေးကြီးတာတွေလောက်လာတာတွေ့ရပါတယ်။ဒါကြောင့်မလို့ဒီလိုကိစ္စမျိုးတွေဆိုလို့ရှိရင်တော့ပြည်သူလူထုနဲ့သက်တော်ကိုယ်စားလှယ်တွေပေါ့နော်။ဒီတိကျမှုကစိတ်အရေးကြီးတဲ့အခါကပါတယ်လို့ကျွန်တော်ကတော့ယူဆပါတယ
်။ဟုတ်ကဲ့ဦးရထွန်းရှင်တို့ရကျေးဇူးပါ။ဆိုတော့ကျွန်တော်ဟိုတူညီမကြီးနဲ့မှာဖွဲ့ရဥောမျိုးမင်းလည်းအခုကျွန်တော်လေလိုင်းပေါ်မှာရောက်လာပါပြီဥောမျိုးမင်းကျွန်တော်အဓိကတော့ဗောလေဒီအခုလက်နက်ကင်ပြည်ခွက်တွေချရတဲ့မှာအရသာတွေထိခဲ့တွေ့ချရတဲ့ကိစ္စနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိဖို့ဘယ်လောက်လိုအပ်တယ်လဲဆိုတော့ကျွန်တော်တို့အဓိကဆွေးနွေးနေရဆိုတော့ဒီနေ့မှာအခုကျွန်တော်တို့ဖြစ်ခဲ့သမျှကိစ္စတွေနဲ့ပတ်သက်လို့ဗောလေဒါတွေကိုအပြစ်မှန်တွေသိအောင်စုံစမ်းဖော်ထုတ်ဖို့ဆိုရင်ဘယ်လောက်ထိအရေးကြီးရလို့များဥောမျိုးမင်းအနေနဲ့သုံးသပ်နိုင်မှာခင်ဗျာ
ကဲကျွန်တော်တို့ဒီလိုမျိုးဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းဖော်ထုတ်မှုကအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့တေဆုံးနေတဲ့လူတွေထိခိုက်တဲ့လူတွေကလူသားတွေပဲဖြစ်တယ်။လူသားတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ဘယ်လိုမျိုးလူတွေထိခိုက်လဲ၊ဘယ်လိုမျိုးထိခိုက်မှုတွေဖြစ်လဲ။ဒါနဲ့ပတ်သက်ပြီးတော့အမှန်တရားသို့မဟုတ်တရားဥပဒေနဲ့ပတ်သက်ပြီးတော့သူတို့အတွက်ခိုက်တန်တဲ့အရာတွေဘယ်လိုရရှိအောင်လုပ်ပေးမလဲဆိုတာသူအပ်ပါတယ်။ဘာကြောင့်လဲဆိုတော့ပြည်သူလူထုတွေမှာအဲ့လိုအခြေအနေမျိုးမှာတခါတလေဘာကြောင့်ကိုယ်တိုက်ခိုက်မိုင်းဘာကြောင့်ကိုယ်ဒီလိုလုပ်မလို့မသိပဲနဲ့ဆုံးရှုံးနေရတာအများကြီးပဲမိသားစုတွေလည်းကြံခဲ့ရတယ်အများကြီးပဲအဲ့ဒါကြောင့်မလို့သူတို့အနေနဲ့အမှန်တရားကိုဖော်ထုတ်နိုင်မှုကိစ္စအရန်ကြီးကြီးပါတယ်နောက်တစ်ခါသွတ်တော်ကိုယ်စားလှယ်ဆိုတဲ့ဟာကလည်းကျွန်တော်တို့ပြည်သူလူထုကြားထဲမှာအမြဲတမ်းထိတွေ့ပြီးတော့ပြည်သူလူထုရဲ့အကျိုးကိုဖြည့်ဆည်းပေးရတဲ့သူဖြစ်တယ်အဲ့တော့ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်ပေးဖို့အတွက်နောက်တစ်ခါမှားယွင်းမှုတွေရှိလာရင်အမှန်တရားကိုပေါ်ဆောင်နိုင်မှုအတွက်သွတ်တော်ကိုယ်စားလှယ်များလည်းတာဝန်ရှိတဲ့အတွက်စုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်ပေးဖို့လိုအပ်တယ်ဒါတစ်ချက်ပါစုံစမ်းစစ်ဆေးမှုတွေမကဘဲနဲ့ဒီနေရာမျိုးမှာတာဝန်ရှိတဲ့သူကိုထိုက်တင်တယ်လို့အရေးယူဆောင်ရွက်မှုကလည်းမဖြစ်မီလိုအပ်ပါတယ်ဒါမှသာပြည်သူတွေနဲ့လုံခြုံတဲ့အချင်းတရားဥပဒေရဲ့စိုးမိုးမှုကိုခံစားနိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ကောမျိုးမင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဟိုစာပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်။သူကတော့ဒီအမေရိကန်ပြည်သူကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။တကယ်တော့ပြည်သူကိုရှေ့လန်းတင်ပြီးမျိုးသားရေးတော်လှန်ရေး
Tandu ye, Federal ye, Pa ye, Nya ye, Chichoni jade, Sikong zong ni, Alo ye, Bong yi manjaka. Lena agune, Tawara nangan gong zong, Lumyozu gong zong, Tanya gong zong ni, Ayashi ye, Mimiro pine, Nemiri go, Tencho ye, Mimiro ye, Josiwa kago yeru da pijang, Diberi jam, Mizabin, Pinia, Bidure, Nitao nega, Ten Shawa ve. Again, Mulari, Nidwai, Diberi, Pika ye, Bidure, Doka, Yang and Jang, Lakan, Tagaja ye. Pizuri Gulu Mio Doka Yang Nia Chamba Mimiba. Mizavin Pinia Pizuri Ha Mimidoya Lumuwa Chene de Songsha Muri Nala Visoye. Najize de Myonji Muri Yenje Nunya Zade Piakwe Kombi Lasa Chelo Zade Bientan Lana Mare. Dika Dime Dre Semiri Nyingaya Kake Donabi Dime Pumio Dodele Naucha Dona Nelo Yusami Bare. Tabi Nyan Dare Luba Puezigole Di Sao Namoyan Kake Dona Nelo Yonji Mibare. Pimanego Songzan, Portopo, Sura Niyama, Suyaga Usambi, Tainan Nanga, Padide, Nafas the Gons on the net, Lumu Puezidiga Gons on the Ure Vina Shininet, Media Gons on the Alon Power Nanet, Songzaye Puem Mugo, Puezit Majang, Suni Layabare, Kamia.
Okay, the other American Bianzu and Mount Tatana Sava, Sasoti, Soy Manual, let you told her Shinni, Machete de Maro, the Anavane, Tasaya. တောင်ရှိရသူရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဟိုအားမရတဲ့သဘောထားတွေပြောထားတဲ့ဟာတွေရှိပါတယ်ဆိုတော့ဦးရထုံးဝယ်ပြန်မေးချင်ပါတယ်ဒီတက်မတော်ပါဝင်ပေါ့လေဒီတောင်ရှိတဲ့သူတွေဘက်ကစုံစမ်းစစ်ဆေးမှုတွေစပြီးလုပ်လာရဲ့နောက်လွတ်တော်မှာဖြေကြတာမျိုးတွေရှိတာရဲ့ကျိုးစိုးစရာတွေလို့ဆိုပေမဲ့လည်းတချို့ကိစ္စတွေမှာဒါတွေကဟိုအားရစရာမရှိဘူးဆိုတဲ့အမြင်တွေလည်းရှိနေပါတ mood is she gave it a me, Dari Amiya, the Borail, and Yai Chagiava. So, Dari, Lonamu, she will look Yona Lula, who yet on.
Lonamu, Machida, Tejavare, oh, Genaro, the Mananga, yeah, Chini, Alma, Gado, Dari, Lona, Tibi, Yao, Tiang, Sugado, Tatania, Lenatai, a poet, as he did, yeah. ဒီဟိုပါတော့ဒီအပေါ်မှာလေးလေးနဲ့အလေးနဲ့ရှိမှုအပေါ်မှာရှိတယ်လက်နက်ကင်ဖွဲ့စည်းအားလုံးဆိုတာကအခုတိုင်းလာလက်နက်ကင်ဖွဲ့စည်းတွေရောတတ်မတော်ရောပေါ့နော်ဒီဖွဲ့စည်းတွေကစစ်မြေပြင်မှာတစ်ဖက်နဲ့တစ်ဖက်နဲ့တိုက်ကြခိုက်ကြရင်းနဲ့အဲဒီမဲ့တဲ့ရသားတွေထိခိုက်ဒေဒေတန်ရရမှုတွေကတစ်ဖက်စလုံးမှာရှိတဲ့အခါကျဒါတွေ ဟာမဖြစ်သင့်ဘူးဆိုတာကိုမဖြစ်သင့်ဘူးဒီလိုဖြစ်ချင်အားဖြင့်တော့ဒီရေရှည်မှာဆိုလို့ရှိရင်ကိုတက်ကိုဒီလိုလိုထောက်ခံမှုကြာချင်းစေတယ်ဆိုတဲ့ဟာကိုနှစ်ဖက်စလုံးကသဘောပေါက်ပြီးတော့တာဝန်ယူသိရှိနဲ့ကိုတက်ဖွဲ့ဖို့ကိုဒီပြကြစစ်စေးနိုင်မှသာလဲရုပ်သာကတော့ပို့ထိရောက်တဲ့ဆောင်ရမ်းပေါ်ထုတ်မှုတွေရမှာဖြစ်ပါတယ်အဲ့ဒီဟာအလေးနဲ့မရှိသေးရတော့နှစ်ဖက်စလုံးမှာ
ဟုတ်ထုတ်နိုင်ပြီးတော့တချို့ကိစ္စတွေကတော့ဒီအောက်ကဒီဟိုပေါ့အပေါ်ရန်လောက်စုံစမ်းစစ်စစ်လာလောက်နဲ့ပြီးတော့မဲ့အာမျိုးရှိရတွေ့ရပါတယ်ဒါတော့နှစ်ဖက်စလုံးမှာဒီတက်တနာရှိနေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်ဟုတ်ကဲ့ကိုအောင်မျိုးမင်းအမြင်ရောခင်ဗျာစောစောဒီမောင်တက်တနာဆာမှာလည်းပါပါတယ်ဒီလွတ်လပ်တဲ့စုံစမ်းစစ်ဆေးဖွဲ့ဖွဲ့တင်နေဆိုပြီးအကြံပြုပါတယ်ဆ
ပါဝင်နေတာရှိတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ပထမဦးဆုံးကျွန်တော်တို့အားကိုးလာတော့လူခွေကော်မရှင်ပေါ့ဒါပေမဲ့လူခွေကော်မရှင်ဆိုတဲ့ဟာကလည်းသူရဲ့လုပ်ပိုင်ခွင့်ထဲမှာဖြစ်လာတဲ့ကိစ္စတွေကိုသူတို့အနေနဲ့လေ့လာမယ်စုံစမ်းမယ်သက်ဆိုင်ရာဝန်ကြီးဌာနကိုပေးပို့ပြီးတော့သတင်းပေးဖို့လည်းသဘောမျိုးပဲဖြစ်လာတယ်အဲ့တော့အခုလက်ရှိအချိန်မှ ကျွန်တော်တို့ဒီပိုင်းမှာကျွန်တော်တို့အားမလို့အားများဖြစ်တယ်။နောက်တစ်ခုကကျွန်တော်တို့စစ်ပွဲတွေဖြစ်တဲ့အခါမှာပြိပခါတွေဖြစ်တဲ့အခါမှာကိုယ်ဘက်ကလည်းသူတို့လောက်ကမဟုတ်ပါဘူး။ပြိပခါလည်းသူတို့လောက်ကမဟုတ်ပါဘူးဆိုပြီးတော့တိုင်ရှင်မဲ့ကြည်စံနေပေါ်လာတဲ့အခြေအနေမျိုးဖြစ်လာတယ်။အဲ့တော့ပြည်သူလူထုကဖြစ်နေတာသိရတာနဲ့တာဝန်ယူမှုတာဝန်ခံမှုမရှိရင်ဘယ်နှစ်ဖက်လုံးကို ပါဝင်ပတ်သက်နေတော့ဘက်တီကသုံးစားမှာလာတိုင်းမှာဆိုတဲ့သဘောမျိုးထက်သာလို့ရှိရင်တီကြလွတ်လပ်ပြီးတော့ကျွမ်းကျင်တဲ့နှက်ခါမှာဖက်လိုက်လို့မရှိဘူးလူတွေကိုပြုတ်ပြီးသုံးတဲ့တိုင်းပဲမြင်တယ်လူခွင့်ချိုးပေါင်ရင်ချိုးပေါတာပဲမြင်တော့ဘက်တီကမပါတော့အထူးတတ်ပါတီလို့ခေါ်နိုင်တယ်ကျွမ်းကျင်တဲ့သူတွေလွတ်လပ်တဲ့သူတွေပါလိုက်မှတီသူလူသူကလည်းဒါကိုရုံယုံကြည်တိုင်ကြားနိုင်မှာဖြ ရေးရမှုရှိမလဲချင်းချမှုရှိမလဲဘလို့ဥပဒေတွေနဲ့လောက်ကြံပြီးတရားစွဲမလဲဆိုတာစိုးရိမ်ညာဖြစ်တဲ့အတွက်တိုင်ကြားတဲ့သူတွေကိုကျွန်တော်တို့လွတ်လပ်တိုင်ကြားနိုင်တဲ့အသိအဖွဲ့တွေအဖွဲ့အစည်းတွေကိုယ်စားလှယ်ရှိဖို့လိုအပ်တယ်လို့တိုင်ကြားမှုနဲ့ပတ်သက်လို့ဘလို့မှအရေးယူမှုမရှိပါဘူးအမှန်တရားကိုရှာဖွေပါမယ်ဆိုရဲဥပဒေပိုင်းဆိုင်ရာရောအုပ်ချုပ်ရေးဆိုင်ရာရောတာဝန်ယူမ
Pawin, Sunni Pigajare, Uau Mumin, Uyeton, Uton Tase, Saita people, Sunni Yaduine, Nasin at Totashin Alone, which is to my Pia.
Kuang Lu season Sunni Tin Sete, Sunina View Daily Line season, or Nasin Gayarawakna, View a season ago, Mizima Male, Chishu Namale.
ဒီမှာမှာရုံမြင်တန်ကြာအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင်တန်ကြာလိုက်မှာကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်၅အထိစံငါးမိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ကနေမှာဘုဒ္ဓတာပညာပေးနေရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွ င်စားကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOE ရဲ့ Radio အစီအစဉ်တွေနဲ့ VOE ရဲ့ရုပ်မြင်တင်ပြအစီအစဉ်တွေကိုကြည့်ရှုအားပေးကြဖို့ဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ကျွန်တော်တို့ VOE ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာလိုက်ကတဆင့်စာရေးသားဆက်သွယ်နိုင်ပါတယ်။လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်ရဲ့ချင်းချောက်မှုတွေကြားကကျင်းပတဲ့စနေနေ့သမရရွေးကောက်ပွဲအတွင်းလုံခြုံရေးအရာချင်းတွေတိတ်ဆိုးဆိုးဝါးဝါမကြုံတွေ့ရပေမဲ့မဲလာပေးသူအရေးအတွက်ကတော့နင်းနေတာတွေ့ရပါတယ်။နိုင်ငံတော်ရွေးကောက်ပွဲနဲ့ဆက်နွယ်ဖြစ်ပေါ်တဲ့အကြမ်းဖက်မှုအထူးသဖြင့်ပောက်ကွဲမှုအငယ်စားလေးတွေကြောင့်အရသား၄ဦးလုံခြုံရေးတပ်သား၃ဦးနဲ့မနေတိတ်ဆုံးသွားပြီးအရသားထိခိုက်ဒဏ်ရာရမှုက50ကျော်ရှိပါတယ်။မြန်မာနိုင်ငံနေနဲ့ရိုဟင်ဂျာဒုက္ခသည်ရေးကိုကင်ကွယ်ဖြေရှင်းရမှာနိုင်ငံတကာရဲ့တစ်ဖက်သက်ဖိအားပေးမှုတွေကိုလက်မခံဘဲဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အတိုင်းသာလှုပ်ဆောင်သွားမှာဖြစ်တယ်လို့84ချိန်မြောက်ကုလသမဂ္ဂထရီနီလာကမ္ဘာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေကပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လက်မှတ်ရေးထိုးထားတဲ့အတိုင်းနေရာဆွန့်ခွာသူတွေပြန်လည်လွှဲပြောင်းပေးဖို့ပါတောင်းဆိုလိုက်ပြီးပြန်ရောက်လာသူတွေကိုဥပဒေနဲ့အညီနိုင်ငံသားစီစီကပ်ပြားတွေ NVC ကပ်ပြားတွေထုတ်ပေးသွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံတွင်အတင်းအဓမ္မမောင်းထုတ်ခံတဲ့လူပေါင်းများစွာအရေးနဲ့အခြေခံစနစ်ကိုဖြည့်ရှင်းနိုင်ရတဲ့အရှိတောင်အာရှနိုင်ငံများအတင်းအာဆီယံဘက်ကနေတက်ကြွထိရောက်စွာဆောင်ရွက်ဖို့အတွက်ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂထရီနီလာကန်တွင်အထွေမှုချုပ်နဲ့အရှိတောင်အာရှနိုင်ငံများအတင်းအာဆီယံဝန်ကြီးများစနေနေ့တွေ့ဆုံရမှာအခုလိုတိုက်တွန်းလိုက်တာပါ။မလေးရှားနိုင်ငံမှာလူဦးရေ32သန်းရှိတဲ့ထက်ကဆင်းရဲတဲ့သူက3,000ပဲရှိတယ်လို့အစိုးရကကြေညာထားပေမဲ့တကယ်တမ်းမှာ6တန်းလောက်ရှိနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဆင်းရဲမွဲတေမှုနဲ့လူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပြီးခဲ့တဲ့လတုန်းကဖိလစ်ပိုင်နိုင်ငံကိုတွားရောက်ပြီးခဲ့တဲ့နောက်မှာဖိလစ်ပိုင်မှာဆင်းရဲမွဲတေမှုကိုနေရာတိုင်းလိုလိုမှာတွေ့နေရကြောင်းပြောကြားခဲ့တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်တင်ဂျီတိုက်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒရာမန်ဖြစ်ပါတယ်။ဒီကနေ့မနက်အတွက်6နာရီ9နာရီအထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3048နဲ့ VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညွန်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.